မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်အမေရိကန်စီးနေလွတ်တော်အမတ်တွေကိုလူမဲလူအခွင့်ရေးခေါင်းဆောင်မာတင်လူသာကင်းရဲ့သားသမီးတွေကယုံကြည်ချက်အတွက်အိမ်မက်တွေကိုအကောင့်ထဲပေါ်သူတွေအဖြစ်နဲ့လူအခွင့်ရေးစုချီးမြှင့်ခဲ့ပါတယ်။ဒီနေ့ဇန်နဝါရီလ19ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာလူခွင့်ရေးရဲဘော်ကြီးမာတင်လူသာကင်းကိုဂုဏ်ပြုတဲ့နေ့လည်းဖြစ်ပါတယ်။ဝါရှင်တန်မြို့တော် Hyatt Regency Capital Hilton Hotel မှာအခုအတန်လွှင့်နေတဲ့အချိန်မှာပဲအခမ်းအနားကျင်းပနေပါတယ်။ဒီအခမ်းအနားကျင်းပနေတဲ့နေရာကိုရောက်နေတဲ့ VOA မြန်မာပိုင်းစီစဉ်ကမအေးတန်နာကျော်ကိုကျွန်မဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်။မအေးတန်နာကျော်ရဲ့အခုအခမ်းအနားအကြောင်းကိုနည်းနည်းရှင်းပြပေးပါလားရှင်။ဒီအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကိုလည်းဆုချီးမြှင့်မယ်ဆို။
ဟုတ်ကဲ့ပါမတ်တင်ပြည်အခုကျင်းပရမယ့်အခမ်းအနားကဒီအမေရိကန်ပြည်အောင်စုကအရသာအခွင့်အရေးနဲ့လူမဲတန်းတို့အခွင့်အရေးရရှိရေးဂျိုဘန်နဲ့လူမဲခေါင်းဆောင်ကြီးဒေါက်တာမာတင်လူသာကင်းသေးမတ်ဖြစ်နေ Realizing the Dreams of Your ကျင်းပရဲ့စုပေးပွဲအခမ်းအနားဖြစ်ပါတယ် Realizing the Dream အထိပ္ပာယ်ကတော့ဒီအိမ်မက်တွေကိုအကောင့်ထဲပေါ်ခြင်းပေါ့နော်ဒါကစုအမျိုးအစားတစ်ခုရဲ့နာမည်ဖြစ်ပါတယ်ရှင်အခုဒီပွဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်က Concept of Conscience ဆိုတဲ့ယုံကြည်မှုအောင်မြင်ခြင်းစုကိုရရှိတာပါရှင်ဒီပွဲမှာတခြားစုရသူတွေကတော့ဖုန်းတော်ကြီး Claude William Blake Jr. နောက်ပြီးတော့ Senior Attorney တော်မတ် Edward Kennedy Outlet on that John Lewis တို့ဖြစ်ကြပါတယ်ဒီထက်မှာတော့ Outlet တော်မတ် Edward Kennedy က Realizing the Dream အိမ်မက်အကောင့်ထဲပေါ်ခြင်းဆိုရဲစုကိုရရှိပါတယ်ရှင်မနစ်ကောင်ကတော့ဒီစုကို American သမ္မတဟောင်း Bill Clinton ရရှိပါတယ်အဲဒီနေ့အခမ်းအနားကဒီ Martin Luther King ကိုအမှတ်တရအနေနဲ့လေးချိန်မြောက်ကျင်းပရဲ့အခမ်းအနားလည်းဖြစ်တယ်လို့မျိုးဒီ Realizing the Dream ဆိုတဲ့စုကိုလည်းနှစ်ချိန်မြောက်ကျင်းပရဲ့အခမ်းအနားဖြစ်ပါတယ်
ဟုတ်ကဲ့ဒီတော့ဒီစုပွေးပွဲမှာတောင်ဆန်းစုကြည်ရဲ့ကိုစားဘသူကစုကိုကိုစားတက်ပြီးယူပါသလဲရှင်ဒီစုကရောမြမအရေးအပေါ်မှာအမေရိကန်ပြည်ထောင်စုရဲ့မူဝါဒကိုရိုက်ခတ်မှုရှိနိုင်ပါမလားဘလောက်ထိအရေးကြီးပါသလဲရှင
်ဟုတ်ကဲ့တောင်ဆန်းစုကြည်ကိုစားရောအမေရိကန်အခြေဆိုင်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ US Campaign for Burma အဖွဲ့ကကိုအောင်တင်စုကိုလက်ခံရယူမှာဖြစ်ပါတယ်ရှင်ဒီခန်းနောက်မှာစုတက်ယူရဲ့ USCP အဖွဲ့ကကိုအောင်တင်ကအခုလိုပြောပါတယ်ရှင်
ဒီစုပေးဝဲတော့အရေးကြီးတယ်ဗျာ။ဘာလို့အရေးကြီးလဲဆိုတော့အမေရိကန်ပြည်ထောင်စုမှာတကြီးမားတဲ့အကြောင်းလေးယူရလေ။နောက်အခုဆိုရှင်ဒီအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးလူမဲ့သမ္မတတယောက်နောက်နှစ်ရက်ပေါ့နော်။နောက်သူနှစ်ရက်ကြာမှာသမ္မတအဖြစ်ကျန်းသက်စွာဂျင်းဆူရောက်မယ်။အဲ့လိုအချိန်မှာအမေရိကန်ပြည်ထောင်စုတစ်ခုလုံးကဒီလူမဲ့လူခွင့်ရေးကာကွယ်ဖို့အတွက်ဟိုကြိုးပမ်းရင်းနဲ့ကွယ်လွန်ခဲ့တဲ့ဒီဒေါက်တာမာတင်လူသာကင်းဂျူနီယာကိုတနင်္ဂနွေလုံးဝသတိရနေကြတဲ့အချိန်ပေါ့ဗျာ။ဆိုတော့ဒီအချိန်မှာအခုလိုမျိုးဒီသမ္မတဥပမာရဲ့အစိုးရအဖွဲ့စစ်ကလည်းမကြခင်အင်ပီရိုသိမ့်ပိုက်ပြီးတော့သူတို့နိုင်ငံတာဝန်တွေကိုဆန်းဆောင်တော့မယ့်အချိန်မှာအခုလိုမျိုးစုပေးဝဲကျင်းပတာဆိုတော့ကြီးမားပါတယ်အဲ့လိုစုစည်းမြင်တဲ့အတွက်ကြောင့်မလို့ဒီသမ္မတဥပမာရဲ့အစိုးရအဖွဲ့စစ်အနေနဲ့ဒီဒေါက်တာမာတင်လူသာကင်းဂျူနီယာကိုနိုင်ကစစ်တဲ့စာသမီများကွန်ဖြူချင်းမြင့်တဲ့ဒီတောင်ကစားသူကြီးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုအဖွဲ့အမှဆက်ပြီးတော့အားသွန်ကွန်ဆိုင်ကိုညီဆောင်ရွက်ဖို့လုပ်လိုက်မယ်လို့ကျွန်တော်တို့ကပြောနေတာပါနော်
ဆိုမာတင်လူသာကင်းရဲ့ဟိုအိမ်မက်ဆိုပြီးတော့ဒီ beloved community စစ်ချင်းတာနဲ့ပြည်စုံတဲ့လူပေါင်းအပိုင်းဝန်းဖြစ်ဖို့သူတို့ဆက်ပြီးတော့နှုတ်ရှားသွားမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးစုပေးပွဲအခမ်းအနားကိုကျင်းပတာဖြစ်ပါတယ်
။ဒါကတော့အခမ်းအနားကျင်းပတဲ့နေရာမှာရောက်နေတဲ့ VOA မြန်မာပိုင်းစီစဉ်ကမတ်အေးတန်နာကျော်ကိုဆက်သွယ်မေးမြန်းကြည့်ခဲ့တာပါရှင်။